11 media သတင်းတောက်တုံးကိုဖမ်းဆီးရေးယူထားတာနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်း media ကောင်စီတို့တွေ့ဆုံခဲ့ရမှာသတင်း media ကောင်စီဘက်ကအမှုအရင်ရုပ်သိမ်းဖို့ပြောဆိုထားပေမဲ့တိုင်းအစိုးရဘက်ကအခုချိန်ထိတစုံတရာတိတိကျကျအကြောင်းပြန်တာမရှိသေးပါဘူး media နဲ့ဖြစ်တဲ့ကိစ္စကိုသတင်း media ဥပဒေတိုင်းတရားဆက်ဆိုတာမဟုတ်ပဲအရင်ဆုံးသတင်း media ကောင်စီကိုတန်ကြားဖို့နိုင်ငံတော်သမ္မတကရန်ကုန်တိုင်းအစိုးရကိုညွှန်ကြားထားပေမဲ့သတင်းတောက်သုံးဦးစလုံးဖမ်းဆီးခံရဆဲဖြစ်တယ်လို့သတင်းမီဒီယာကောင်စီနဲ့လည်းညှိနှိုင်းအပြေရှာတာဖြစ်မလာသေးပါဘူး။စုံစမ်းမေးမြန်းထားတဲ့ဒီဗီဒီယိုသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်
။ရန်ကုန်တိုင်းအစိုးရအဖွဲ့ကို11 media ကအကြီးအကျယ်ပြတ်အောင်ရေးသားခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်လို့သတင်းမီဒီယာဥပဒေအတိုင်းသတင်းမီဒီယာကောင်စီကိုတိုင်ကြားညှိနှိုင်းပြီးနောက်ဆုံးအစင်းကြမှာတရားစွဲဆိုအရေးယူဖို့နိုင်ငံတော်သမ္မတကညွှန်ကြားထားပါတယ်။ဒီအတွက်ရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့ဆွေးနွေးမှုတွေလုပ်တာမှာလက်ရှိဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းကြီးမှသာညှိနှိုင်းဆောင်ရွက်နိုင်တယ်လို့သတင်းမီဒီယာကောင်စီကရန်ကုန်တိုင်းအစိုးရကိုပြန်လည်ပြောကြားထားပါတယ်။ဒီအပေါ်အစိုးရဘက်ကဘာမှပြန်လည်တုံ့ပြန်တဲ့တိကျတဲ့ထုတ်ပြန်မှုမလုပ်သေးပါဘူး။တွေ့ဆုံမှုဟာရက်တက်တက်တပတ်နီးပါးရှိပါတော့မယ်။ကောင်စီဘက်ကပြောဆိုချက်အရတိုင်းအစိုးရဘက်ကလက်ရက်မီဒီယာဘက်ကတောင်းပန်မှအမှုကိုပြန်လဲရုပ်သိမ်းမယ်လို့ဆိုထားပါတယ်။ဒါပေမဲ့တိုင်းဆိုရဘက်ကအခုချိန်ထိဒါကိုတရားဝင်ပြန်လဲတုံ့ပြန်တာမျိုးမရှိသေးဘူးလို့လည်းသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်က VOA ကိုပြောပြပါတယ်
။တုံ့ပြန်နေထိတော့ကျွန်တော်တို့ကအဲဒီဟာပြည်ဝင်စာနဲ့ဟိုဒီဟာအမှုရုပ်သိမ်းမှဆောင်ရွက်ရမယ်ဆိုတဲ့ဟာသိပေးပြီပေါ့နော်။ဒီနေ့လာနေမှာတော့ဘာမှဆက်ပြီးတော့ကြောင်းကြလာတာသိပေးလာတာလည်းမရှိဘူး။တိုင်းဆိုရဘက်ဆို။ဟိုကောင်စီကဟိုတမရလမ်းညွှန်လာတယ်လို့ပေါ့နော်ကောင်စီကကြောင်းဝင်ဖြည့်ရှင်းဆောင်ရွက်ပါဆိုရက်ဟာမျိုးဆိုရင်တော့အမှုကိုရုပ်ကိုရုပ်သိမ်းမှာပဲဟိုဒီဟာသဘာဝကြလိမ့်မယ်ဟိုလုံကြီးလုံးဟန်ရလာအဲ့ကြမှာပဲလုံလို့ရလိမ့်မယ်ဒါပေမဲ့အဲ့လိုမျိုးမလုပ်တိုင်းတော့သူတို့ကဟိုအပေါ်စီနေနဲ့လူဖန်တာဆိုတက်လေအမှုကဆွဲသွားပြီးတော့ဟိုအပေါ်စီကနေညီနိုင်တဲ့သဘောမျိုးဖြစ်လိမ့်မှာပေါ့နော်ကျွန်တော်မြင်တယ်
တိုင်းတိုးရဘက်ကအလဲဘက်မီဒီယာဘက်ကတောင်းပန်မှအမှုကိုပြန်လဲရုပ်သိမ်းမယ်လို့ဆိုထားပေမဲ့ဒီပေါ်အလဲဘက်မီဒီယာဘက်ကိုဆက်တယ်မေးမြန်းတာမှာတော့အလဲဘက်မီဒီယာအယ်ဒီတာချုပ်ကပြန်လဲထိကြားခဲ့တာမျိုးမရှိခဲ့ပါဘူး။ရန်ကုန်တိုင်းအစိုးရအနေနဲ့သတင်းမီဒီယာကောင်စီကိုအရင်ဆုံးမတိုင်ကြားပဲသတင်းသမားတွေကိုအမှုဖွင့်အရေးယူတာဟာလုပ်ပုံတုံးပြီးလွဲမနေတယ်လို့ဝေဖန်မှုတွေရှိနေပြီးဒီမိုကရေစီအစိုးရအဖြစ်ပြောဆိုထားပေမဲ့အာဏာရှင်စနစ်ပုံမှန်တွေနဲ့အရေးယူမှုလုပ်လာတဲ့အပေါ်မှာလည်းမီဒီယာတွေကတက်ကြွလှုပ်ရှားသူတွေဘက်ကပါအစိုးရကိုဝေဖန်မှုတွေလုပ်လာကြပါတယ်။ဒရင်းတော့တုံးကိုအခုလိုအရေးယူမှုအပေါ် NLD အမတ်အချို့ကသဘောမတွေ့ပါဘူး။ဒါပေမဲ့ NLD အစိုးရရဲ့တိုင်းနဲ့ပြည်နယ်အဆင့်အစိုးရအဖွဲ့တွေအထူးသဖြင့်ရန်ကုန်တိုင်းအစိုးရအဖွဲ့ကိုအဓိကထားပြီးပြစ်မှတ်ထားတိုက်ခိုက်နေတာလို့ရှိရဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဗဟိုသုတေသနလုပ်ငန်းအဖွဲ့အတွင်းမှုဥမျိုးရံနောင်တိန်းက VOA ကိုပြောပါတယ
်ဆိုတော့ဒီအဖွဲ့အစည်းကအမေရိကန်မဟုတ်တဲ့နော်တရုတ်မဟုတ်တဲ့နိုင်ငံတစ်ခုမှာကြီးကြပ်ဆင်းရဲရတာဆိုတော့သူတို့တွေကတော့အဖွဲ့အစည်းအကြီးပေါ့ဗျာနော်ဆိုတော့အဲ့ဒီအဖွဲ့အစည်းအခြေခံပြီးတော့အဖွဲ့အစည်းငယ်လေးတွေရှိတယ်ပြီးတော့မမေးအဖွဲ့တွေရှိတယ်ပြီးတော့အတုံးချက်တဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေရှိပေါ့ဗျာနော်ဆိုအရင်ကလို့ရှာနေကြတာသူတို့ကနမတ်စ်ကဆိုတဲ့အမားကြီးလုပ်တယ်။မနစ်ကဆိုတော့သတင်းနဲ့ဟုတ်တယ်နဲ့ဒူးတင်လဲအောင်လုပ်တယ်။မီဒီယာကြီးကဆက်ဆံပြန်ဒိုင်းတိုင်းကိုကွန်မန့်နဲ့ကြီးတယ်။အဲဘူရောစီးပွားရေးတမားကြီးတော့လုံလုံရင်အော်ဆောင်ရှိလို့စီးအောင်နဲ့စီးအောင်လို့ချင်းတောက်တယ်ဗျာ။ဒီလိုကြမာပြောချတဲ့တော့မျိုးရှိတယ်။အဲ့တော့တို့တွေဟောက်အောက်ဥတီချက်ထားလဲဆိုတော့ကတိုင်းနဲ့ပြည်နယ်အစိုးရကဥတီချက်ထားတယ်။ဘာကြောင့်လဲဆိုတော့ဒီသူတွေကကြီးသူဆောင်စုအစိုးရတဲ့စာရင်တိုင်းနဲ့ကြည့်ရင် sorry ပူအောင်စိုက်တယ်ပူအောင်ရတယ်ပေါ့ဗျာ။နောက်နောက်တစ်ခုကကြက်ပူပြီးတော့မှရန်ကုန်တိုင်းအစိုးရကိုပူပြီးတော့အောင်စိုက်တယ်အောင်ထားတ
ယ်။စနစ်တကျလေ့ကျင့်ထားပြီးငွေကြီးတဲ့တောင့်တင်းတဲ့ဒီအဖွဲ့ဟာတိုင်းနဲ့ပြည်နယ်အစိုးရတွေကိုအဓိကထားပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ပြီးဒီအတွက်လင်းနေနီးပါးလောက်လေးလာမှုတွေလုပ်ခဲ့တာတွေရှိသလိုတိကျတဲ့အဖြေရလက်တွေလည်းရှိနေပြီလို့သူကဆိုပါတယ်။ပြည်ရဲ့နဲ့ NLD အစိုးရစတဲ့တုန်းကလည်းရန်ကုန်တိုင်းအစိုးရနဲ့အလဲဘက်မီဒီယာတို့သတင်းရေးသားမှုနဲ့ပတ်သက်ပြီးရန်ကုန်တိုင်းအစိုးရဘက်ကအယ်ဒီတာချုပ်နဲ့ပိုင်းရှင်ဖြစ်သူတို့ကိုအရေးယူခဲ့ပူတာရှိပါတယ်။အဲ့ဒီအချိန်လုံးကလည်းတိုင်းအစိုးရဘက်ကတရားဝင်တောင်းပန်မှအမှုကြည့်အေးမယ်လို့ဆိုခဲ့ပူပါတယ်။ အဲ့ဒီတော့ကတော့11 media ဘက်ကတောင်းပန်ခဲ့တာကြောင့်အမှုဟာပြီးစီးသွားခဲ့တာဖြစ်ပါတယ်ဒီတစ်ခေါက်ကတော့ဘလို့ဖြစ်လာမလဲဆိုတာအတိအကျမသိရသေးပါဘူးလက်ရှိမှာတော့11 media သတင်းတောက်တွေဘက်ကအာမခံရဖို့ရှောက်ထားခဲ့တာမျိုးရှိပြီးအာမခံပေးမပေးကိုတော့ဇာမဲအော်တိုဘာ26ရက်နေ့တောက်ကြနေ့မှာအမိန့်ချသွားမှာဖြစ်ပါတယ်ရှင်